နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်ဟာမကြခင်အချိန်အတွင်းမှာသမ္မတအိုဘားမားနဲ့တွေ့ဆုံမှုရှိပါတယ်။အမေရိကန်စင်တော်ဂျိန်အခုမနေ့ပိုင်းမှာတော့ဒုသမ္မတဂျိုးဘိုင်ဒန်နဲ့အတူမနေ့စာစားနေပါတယ်။သမ္မတအိုဘားမားနဲ့တွေ့ဆုံပြီးရင်တော့နိုင်ငံခြားရေးဝန်ကြီးချွန်ကယ်ရီနဲ့အတူနေ့လည်စာစားပြီးစကားပြောဆိုဖို့ရှိပါတယ်။ညနေပိုင်းမှာတော့ဝါရှင်တန်ဒီစီမြို့ကအထင်ကရနေရာတစ်ခုဖြစ်တဲ့လင်ကွန်းအမတ်တရဗိမာန်ကိုတွားရောက်လက်ပတ်မှာဖြစ်ပြီးညပိုင်းမှာတော့ဝါရှင်တန်ဒီစီမြမတန်ယုံကညစာစားပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာမနေ့ညပိုင်းကဝါရှင်တန်ဒီစီကိုရောက်ရှိချိန်မှာတော့ဒေသခံမြန်မာတွေကခီးဥကြိုဆိုခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့မတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာအမေရိကန်စံတော်ချိန်မနေ့အင်္ဂါနေ့ည9နာရီကျော်မှာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကိုဆက်ရောက်လာခဲ့ပါတယ်။ကျမတို့ VOA ရုံးချုပ်နဲ့သိပ်မဝေးလှတဲ့အမေရိကန်သမ္မတရဲ့ AK ဟာ Blair House ကိုဒေါ်အောင်ဆန်းစုကြည်ရဲ့ရင်တန်းရောက်ရှိလာချိန်မှာတော့မြန်မာနိုင်ငံဘွားတွေရောအမေရိကန်တွေကပါအော်ဟစ်ကြိုဆိုခဲ့ကြပါတယ်ကြိုဆိုခဲ့ကြသူတွေတဲကတူကမြန်မာနိုင်ငံပြည်ဝင်ခွင့်ဗီဇာကိုရပ်တိုးပေးဖို့တောင်းဆိုတာကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
်။ဗီဇာတွေပါရင်ကိစ္စပြောချင်တာရှိလို့ရှိရင်တိုင်းဝန်ကိုစာရေးပြီးတော့ပြောပါ။ပြောပြီးတော့ပြောစာကြည့်ဟာကြည့်စရာရှိရလို့ပြန်ပြောကြည့်မယ်။ဒါတယောက်ချင်းတယောက်ချင်းလုပ်နိုင်တဲ့ကိစ္စမဟုတ်ဘူး။ဒါပေါ်ဝါဒအရာလို့တော့
ဟုတ်ကဲ့ပါ။ဟုတ်
တာကျင်တာအနေနဲ့ပြောပြတာကိုနိုင်ငံလူတွေကကိုနိုင်ငံလူတွေပဲ
ဟုတ်ကဲ့
အဲတန်းနိုင်ငံလို့ကာကွယ်မယ်ဆောက်ချောက်မယ်နောက်ပြီးတော့ဥပဒေကြောင့်လို့
ဟုတ်ကဲ့
ဒါပေမဲ့ဥယျာဉ်တူချင်းတော့အထူးမလုပ်နိုင်ဘူးဒါကိုဆွဲရှေ့ဟုတ်ကဲ့
ဒီကနေ့ဗုဒ္ဓဦးနဲ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကသူ့မှာတဲခိုနေရ Blair House နဲ့လမ်းတစ်ဖက်တစ်ချက်မှာရှိတဲ့ American သမ္မတအိမ်ဖြူတော်မှာသမ္မတ Barack Obama ဒုတိယသမ္မတ Joe Biden တို့နဲ့တွေ့ဆုံဆွေးနွေးမယ်လို့လည်းအိမ်ဖြူတော်ကသတင်းထုတ်ပြန်ထားပါတယ်။ American သမ္မတရဲ့ AK ဟာတမိုင်းဝင် Blair House မှာတဲခိုဖို့ American သမ္မတရဲ့ဖိတ်ကြားချက်ကတော့အမြင့်မားဆုံးအလေးအနက်ထားဂုဏ်ပြုမှုတစ်ခုလည်းဖြစ်ပါတယ်။ Blair House လို့ခေါ်ကြတဲ့အမေရိကန်သမ္မတရဲ့ AK ဟာကတော့ကမ္ဘာတစ်လွှားကထိရှင်နှန်းရှင်ရှင်ဘီရင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေနိုင်ငံကောင်းဆောင်တွေနောက်အမေရိကန်သမ္မတအသစ်အဖြစ်ရွေးကောက်ခံရသူတွေအင်ပီရိုကိုမပြောင်းရွှေ့ခင်တဲခုနေထိုင်ရာနဲ့အမေရိကန်သမ္မတတဦးဦးကွယ်လွန်ခဲ့တဲ့အခါမှာလဲနိုင်ငံတော်ဇာပနာအဖြစ်တကြိုတဲ့အချိန်မှာသမ္မတကတော်တွေခိတ္တတဲခုနေထိုင်ပြီးနိုင်ငံတကာရဲ့ဝန်내ကြေကွဲရပါကြောင်းတယ်လီဖုန်းဆက်သွယ်မှုတွေကိုလက်ခံရနေရလဲဖြစ်ပါတယ်ကျမတို့ရဲ့ VOA ဌာနချုပ်နဲ့လည်းတိတ်ပြီးမဝေးလာပါဘူး။မင်းညာကတော့ဒေါအောင်ဆန်းစုကြည်ကိုကြိုဆိုဖို့အတွက်သူမတဲခုံမဲ့ Blair House နီးမှာမြမပြည်ပွားတချို့နိုင်နဲ့ချီပြီးတော့စောင့်ဆိုင်ခဲ့ကြတာမှာကျမတို့ VOA ဝိုင်းတော်သူမတ်အင်ချင်နိုင်တွားရောက်တည်င်းရယူခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကိုကြိုဆိုနေသူတွေတဲကတချို့ကိုမတ်အင်ချင်နိုင်ကအခုလိုမေးမြန်းခဲ့ပါတယ်။
Tell me your experience. Tell us, yeah, it's an awesome presence. Awesome presence. Someone who, you're in the presence and you understand the democracy and the liberty and the freedom that comes with the presence. And so we're so excited to welcome her here to the United States.
Yeah. Thank you, Alex.
Thank you.ဒီလားသူတွေနဲ့လည်းတွေ့ကျင်နေတယ်ဆိုတဲ့အကြောင်းပေါ့နော်အဲ့ဒါကိုလည်းတွေ့ကျင်တယ်လို့ကျွန်တော်ပြောလိုက်တယ်သူကတော့ခရီးမပေးဘူးတဲ့ခရီးပေးလွယ်လွယ်နဲ့ခရီးပေးခရီးကပြတ်သွားမှာဆိုတော့မကောင်းဘူးတဲ့ဒီရောက်မှတော့တွေ့မယ်လို့ပြောတယ်ဒါပါဖြစ်ဖြစ်လေကျွန်တော်အနီးကတွေ့လိုက်ရတယ်လားအနီးကကြုံလိုက်ရတယ်ဆိုတော့အတိုင်းနဲ့လုံပေါ့ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကသူမအနေနဲ့ဝါရှင်တန်ဒီစီမြို့တော်မှာတော့မြန်မာပြည်ပွားတွေနဲ့တွေ့ဆုံမှုမသေးကြပါပဲနယူးယောက်မြို့မှာတော့တွေ့ဆုံမှုစီစဉ်ထားတယ်လို့ပြောဆိုသွားပါတယ်အမေရိကန်ခီးစဉ်အတွင်းဝါရှင်တန်ဒီစီမြို့တော်မှာသမ္မတဘရက်ကိုဘားမှဒုတိယသမ္မတနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်တဲ့အပြင်ကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံနိုင်ဖို့လဲစီစဉ်နေတယ်လို့သမ္မတရုပ်ဝန်ကြီးဌာနပြောခွင့်ရဦးစောထီက VOA ကိုခီးစဉ်အကြုံမှာပြောဆိုထားပါတယ်။အမေရိကန်အစိုးရလွှတ်တော်ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံပြီးမှာတော့ဒေါ်ဆန်းစုကြည်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ကိုတွားရောက်မှာဖြစ်ပြီးစက်တင်ဘာလ19ရက်နေ့မှာတော့ဒုက္ခတဲ့နဲ့ရွှေပြောင်အခြေချသူများအရေးဆွေးနွေးမယ်ကုလသမဂ္ဂအစိမ့်မြရရှိကြီးများအစီအဝေးမှာမိန့်ခွန်းပြောဖို့ရှိသလိုကုလအထွေထွေညီလာခံမှာလည်းမိန့်ခွန်းပြောမှာဖြစ်ပါလိမ့်ရှင်